ကမ္ဘာကုလသမဂ္ဂရဲ့1984ခုနှစ်မှာစတင်ပြဋ္ဌာန်းလိုက်တဲ့ညှဉ်းပန်းနှိပ်စက်မှုနဲ့အခြားရက်စက်မှုမဆန်သောအခြားရက်စက်လူမဆန်သောသို့မဟုတ်လူကုန်တိုက်ခါကြဆင်းစေသောဆက်ဆံမှုသို့မဟုတ်ပြည်ထောင်ပေးမှုစန့်ကျင်ရေးနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အမြန်ဆုံးရေးထိုးနိုင်ဖို့လိုတယ်လို့လူအခွင့်ရေးဆောင်ရွက်သူတွေကပြောလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့မြင်းသည့်ညီမနှိမ့်ဆက်မှုမျိုးကိုမဆိုးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ဖို့လိုနေသေးတယ်လို့လည်းမင်းတို့ကပြုလုပ်တဲ့နှိမ့်ဆက်ခံရသူတွေကိုအားပေးကူညီတဲ့နိုင်ငံတကာနဲ့အခမ်းအနားမှာထောက်ပြကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံအနေနဲ့ညှဉ်းပန်းနှိပ်စက်တာမျိုးတွေလူအခွင့်အရေးချိုးဖောက်ခံရတာမျိုးတွေယုံနယ်လာစေဖို့ညှဉ်းပန်းနှိပ်စက်မှုတွေကိုစန့်ကျင်တဲ့ကုလသမဂ္ဂစာချုပ် UNCAT ကိုအမြန်ဆုံးလက်မှတ်ထိုးပြီးပြည်တွင်းကဥပဒေတွေကိုလည်းပြုပြင်ပြောင်းလဲရမယ်လို့နိုင်ငံရေးအကြီးအကဲများကုညီဆက်ဆောင်ရေးအသင်း ABB ကကိုအောင်မျိုးကျော်ကပြောပါရယ
်ဒီကဒီဟိုညှဉ်းပန်းနှိပ်စက်မှုတွေပေါ်ပြဖို့အတွက်ကပထမဦးဆုံးအလွယ်ကူဆုံးဖြစ်တာကတော့ဒီ UNCAT ကိုလက်မှတ်ထိုးလိုက်ဖို့လိုပါတယ်ဒီ UNCAT ကိုလက်မှတ်ထိုးလိုက်ပြီးတဲ့အခါမှာသူ့ထဲမှာပါတဲ့ဒီအချက်တွေအတိုင်းကျွန်တော်တို့နိုင်ငံပြည်တွင်းဥပဒေတွေမှာလိုက်ပြီးတော့ပြင်ဆင်ဖို့လိုပါဘူး။ပြီးတဲ့ခါကျတော့ကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းဥပဒေတွေမှာလည်းဒီညှဉ်းပန်းနှိပ်စက်မှုမကျူးလွန်အောင်ဆိုတဲ့ကိစ္စတွေအရှိထားပြီးသားပါ။အဲ့မှာထပ်ပြီးတော့တချို့အပိုင်းလေးတွေပြင်ဆင်ဖို့လိုတာလေးတွေပြင်ဆင်ရမယ်။တချို့ဖြုတ်ရမယ့်ဟာတွေဖြုတ်ပြရမယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံကအုပ်ချုပ်တဲ့လူတွေဒီအာဏာပိုင်အဖွဲ့အစည်းတွေကဒီညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်နေကြတဲ့ဖြစ်တယ်။အဲ့တော့ညှဉ်းပန်းနှိပ်စက်မှုကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစိုးရတစ်ခုတည်းကိုကျွန်တော်တို့ပြောနေလို့မရဘူး။စစ်တပ်တစ်ခုတည်းကိုပြောနေလို့မရဘူး။အလားတူညှဉ်းပန်းနှိပ်စက်မှုကျူးလွန်နေတိုင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတယ်။ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုနှိုက်ကလည်းဒီညှဉ်းပန်းနှိပ်စက်မှုတွေကိုမကျူးလွန်ဖို့အတွက်တင်းတင်းကြပ်ကြပ်ကြိုင်တွေမှုလိုအပ်တယ်။လက်ရှိအနေထားမှာဆိုလို့ရှိရင်ဒီ UNCAT ကလက်မှတ်ထိုးလိုက်ပြီးတော့ကျွန်တော်ပြည်တွင်းဥပဒေတွေကိုပြုပြင်တင်တာတွေပြုနေတယ်။ကြောင်းလဲတင်တာတွေကြောင်းလဲမယ်။ထပ်ဖြစ်တင်တာတွေထပ်ဖြစ်မယ်။ပြီးတော့ဒီဥပဒေတွေကိုလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံပြည်တွင်းနဲ့ညှဉ်းပန်းနှိပ်စက်မှုတွေကျော့နေသွားပြီးတော့တစ်ချိန်မှာတော့ညှဉ်းပန်းနှိပ်စက်မှုလုံးဝပျောက်သွားတဲ့လုံးဝမရှိတော့တဲ့နိုင်ငံတကာနိုင်ငံအဖြစ်နိုင်ငံတကာအလဲမှာညှဉ်းပန်းလှမှာဖြစ်ပါလိမ့်မယ်။
မြန်မာနိုင်ငံအတွင်းဖြစ်ပေါ်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုနှိစက်ရလွတ်တော်ကိုယ်စားလှယ်တွေကနေတဆင့်တိုင်ကြားနိုင်ပြီးထိရောက်တဲ့ပြည်ထောင်တွေချမှတ်နိုင်ဖို့လှုံ့ဆော်သွားမယ်လို့ဗဘဲတန်းမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကပြောပါရစေ။မြန
်မာခေတ်ကာလမှာကျွန်တော်တို့တင်းကြားကြားတွေ့ရတဲ့ခေါင်းဝက်ဆက်ဆက်ရေတော်ဝင်ခလာကြီးဆိုရင်ဘူးမဒူတို့တော့ပြောကြားတော့မရပါဘူး။အားလုံးကကိုဒီကုံကစိတ်နေပြီးတော့ထိုင်ခဲ့ရပြီးတော့ခြေပွဲဝက်တဲ့ပြန်ဖြစ်ဆိုနေမယ်ဆိုရင်ကျွန်တော်တို့မှတ်ခဲ့ရ။အခုလိုပြောင်းလဲလာတဲ့အခြေအနေတည့်ရမှာတော့ကျွန်တော်တို့ဓာရီတို့ဝင်နေတော့တော့ပေါ်ပြောကြလို့ရပါပြီ။နောက်တစ်ခုကဆိုးရအနေနဲ့လည်းတက်နိုင်မရဘူး။သူကဒီဆော်ရိုးတွေကိုပေါင်းရင်းပေးနေပါတော့ကျွန်တော်ဒီနေရာကိုတိတိကျကျကြောက်ကြပါတယ်။အဲ့တော့ကိုနေရာကိုဒေသဒီလိုမျိုးတွေပေါ်ပေါက်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အဓိကကတော့တက်ဆိုင်ရာတိုင်းဒေသတွေတော့ပြုတယ်ဆိုတိတိကျကျကြောက်ကြရပါတယ်။တက်ဆိုင်ရာရပ်ွက်ဥပဒေမျိုးတွေကြောက်ကြလို့ရပါတယ်။အဲ့ရနေမှာတစ်စစ်ထိရောက်တဲ့ပြည်တယ်ကိုပေးဖို့ထိရောက်တဲ့ဥပဒေကိုဆောင်ရွက်ဖို့ဆိုတာကျွန်တော်တို့တစ်စစ်မတစ်စစ်ကျွန်တော်ပြုသဆောင်ရွက်
ဒီကိစ္စအစိုးရလက်ထက်မှာတော့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက UNCAT စာချုပ်လက်မှတ်ရေးထိုးဖို့အစိုးရတင်သွင်းရမှာအောင်မြင်ခဲ့ပေမဲ့လည်းယနေ့အချိန်ထိတော့လက်မှတ်မရေးထိုးနိုင်သေးပါဘူးအစိုးရအနေနဲ့ UNCAT လက်မှတ်ကိုအမြန်ဆုံးရေးထိုးနိုင်ဖို့ကိုတော့လွှတ်တော်ကနေအစိုးရတင်သွင်းပြီးလွှတ်ဆောင်သွားမှာဖြစ်တယ်လို့ကိုအောင်မျိုးကျော်ကပြောပါတယ
်ထိုးနိုင်ဖို့အတွက်ကိုအဓိကတော့ကျွန်တော်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟိုဆောင်ရွက်နေပါတယ်လွှတ်တော်ကိုယ်စားလှယ်နဲ့ဒီ UNCAT အကြောင်းသက်သက်တော့ကျွန်တော်တို့ဆွေးနွေးရတာမရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဒီအကျဉ်းအောင်ဥပဒေလိုဟာမျိုးတွေအခြားကိစ္စတွေနဲ့ကျွန်တော်တို့သွတ်တော်ကိုသွားတဲ့အခါမှာတော့ကျွန်တော်တို့ဒီသွတ်တော်ကနေပြီးတော့ UNCAT ကိုအစိုးရလက်မှတ်ထိုးနိုင်ဖို့အတွက်ဒီကိစ္စကိုလုပ်ပေးဖို့ကျွန်တော်တို့သွတ်တော်ကိုယ်စားလှယ်ပြောနေဆိုနေတာရောရှိပါတယ်အဲတော့သွတ်တော်ကိုယ်စားလှယ်ဘက်ကလည်းဒီ UNCAT ကိုလက်မှတ်ထိုးဖို့ကိစ္စကလူသားချင်းသဘောတူထားပြီးသားပါအဲတော့ကျွန်တော်တို့ကတော့ဒီ UNCAT ကအရင်အစိုးရလက်ထက်အရင်သွတ်တော်တက်တန်းမှာတော့ကျွန်တော်တို့တွေလက်ရှိမကွေးတိုင်းငွေကြေးဖြစ်နေတဲ့ဒေါက်တာအောင်မိုးညိုက UNCAT ကိုအစိုးရကလက်မှတ်ထိုးဖို့အတွက်အစိုးရတင်တဲ့အခါမှာလွှတ်တော်မှာမဲခွဲရေးဆုံးခဲ့တယ်။အဲ့ဒီမှာဒီအစိုးရအောင်မြင်ခဲ့တယ်။အစိုးရကလည်းဒါကိုလက်မှတ်ထိုးပါမယ်ဆိုတော့ကြိပေးခဲ့တယ်။ဒါပေမဲ့ယနေ့ချိန်ထိ UNCAT ကိုလက်မှတ်မထိုးနိုင်ဘူး
။ညမနေ့စခရသူများအားအဘိကူညီတဲ့နိုင်ငံတကာနေ့အထိမ်းအမှတ်ပွဲကိုတော့ရန်ကုန်မြို့တဝန်းနေ့စခရမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟင်းတင်ပြပို့ခဲ့တာဖြစ်ပါတယ်။အခုတော့